မြန်ကိုရီးယားကတင်းငွေနဲ့မှာနောက်ဆုံးပြုတ်လို့လိုက်တဲ့ပဲထိန်တာဒုံးကျည်စံတပ်ပြုတ်လို့မှုကြောင့်ကုလသမဂ္ဂလူမျိုးရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကခေါ်ယူခဲ့ခြင်းဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအူရုဂွေးနိုင်ငံသားမကြီးကပြောပါတယ်။မြန်ကိုရီးယားကတောင်ပိုင်းပျုံကန်းခရိုင်အတွင်းကနေတင်းငွေနဲ့မွန်လွဲပိုင်းကအဲ့ဒီပဲထိန်တာဒုံးကျည်ကိုပြုတ်လို့လိုက်တာမှာကီလိုမီတာ900လောက်အထိရောက်သွားခဲ့ပြီးနောက်ပိုင်းမှာဂျပန်ပင်လယ်အတွင်းကျသွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားကနောက်ထပ်ရန်လိုတဲ့လုပ်ရက်တွေပြုလုပ်လာမယ့်အရေးလက္ခဏာတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းနဲ့စီရေးအရာလည်းအစ်စ်အနေထားမှာရှိနေကြောင်းတောင်ကိုရီးယားပူးတွဲစီးဥစည်းချုပ်များရဲ့အကြီးအကဲကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်တွေကိုရပ်တန့်ဖို့သတိပေးတဲ့အနေနဲ့ရောမြောက်ကိုရီးယားကအစောပိုင်းကပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ရောအမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုတစ်ခုကိုကိုရီးယားကျွမ်းဆွဲကိုသမ္မတဒေါ်နယ်ထရမ့်ကဆီလွတ်ခဲ့ပါတယ်။